ဒီခါနေတဲ့တက္ကနာကိုအခန့်ကဏ္ဍ၃ခုခွဲခြားပြီးဖြေရှင်းဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကမြန်မာနိုင်ငံသားရဲ့ဝန်ကြီးဒေါက်ဆန်းစုကြည်နဲ့တနင်္ဂနွေကပူးတွဲလုပ်တဲ့တင်းစာရှင်းလင်းပွဲတွင်အဆိုပြုပြောဆိုသွားပါတယ်။ပထမအနေနဲ့ဒီနေ့ရေးချက်မှုရရှိဖို့နဲ့နောက်ထပ်ပြစ်ခတ်တက်ခတ်မှုတွေမဖြစ်ပေါ်စေရည်ထိန်ထိန်ဖို့ဒုတိယကဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံရဲ့ရှင်းလင်းပွဲအတွက်ကောင်းမွန်တဲ့နည်းလမ်းစာဖွေဖို့နဲ့တတိယကတော့နိုင်ငံသဘောတူစာချုပ်အများဆုံးစုဆိုပြီးဆင်းရဲမှန်းပေါက်မှုရောဂါကြီးပေါ်ဆောင်မှုဖြစ်တယ်လို့ဝန်ကြီးဝန်ကြီးကပြောပါတယ်။ဒီနိုင်ငံသားဝန်ကြီးဟာ73ချိန်မြောက်အာဆဥရောပနိုင်ငံသားဝန်ကြီးများအာဆမ်အစည်းအဝေးကိုတက်ရောက်ဖို့နေပြည်တော်မှာရောက်နေချိန်တွင်ဒေါက်ဆန်းစစ်ကြီးနဲ့တွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးရဝန်းနဲ့လမ်းကြောင်းစီမံကိန်းမြန်မာနိုင်ငံညီညွတ်ရေးလုပ်ငန်းရှင်နဲ့ရခိုင်ပြည်နယ်အရေးကြီးဆောက်လုပ်နဲ့ဆက်လင်းပြီးအမြင့်ချင်းဖလှယ်ဆွေးနွေးကြတယ်လို့နိုင်ငံတော်တမန်ခံရုံးရဲ့အင်တာနက်ဆောင်ရွက်မှာဖော်ပြထားပါတယ်။ဝန်ကြီးဝန်ကြီးရဲ့ဆူပြီးတဲ့သုံးချက်ပေါ်အမြင်တိုက်ဆိုင်တယ်လို့ဒေါက်ဆန်းစစ်ကြီးကလည်းအဲ့ဒီတင်းစာရှင်းလင်းပွဲတွင်ပြန်ပြောခဲ့ပါတယ်။ရုညာဒုက္ခတဲ့ရေးကိုနိုင်ငံကပအဝင်ဆောင်ရမယ်စာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားရှိနိုင်ချေရှင်းဖို့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်ဝန်ကြီးဝန်ကြီးကစနေနေ့မှာတိုက်တွန်းခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့နိုင်ငံကြားရှိနိုင်ချေရှင်းရေးတိုးရဲ့အစုပြုချက်ကိုလက်မခံဘဲနိုင်ငံတကာရဲ့ဖိအားပေးမှုကိုပါလူလာတဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတို့ကိုကုကပီဒါဂတ်ဖီဂျွန်သတင်းစာရဲ့သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်